ယူကရိန်းနိုင်ငံမြောက်ပိုင်းဒေသတစ်လျှောက်ဘယ်လာရုစ်နိုင်ငံထဲမှာဗျူဟာမြောက်နျူကလ িয়ার ထိပ်ပူးတပ်လက်နက်တွေချထားမယ်ဆိုတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အစီအစဉ်ကိုယူကရိန်းကပြင်းထန်ကန့်ကွက်တုံ့ပြန်ပြီးတော့ဖြစ်လာနိုင်ခြေရှိတဲ့နျူကလ িয়ার ချင်းချောက်မှုကိစ္စရပ်ကိုဖြေရှင်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးတရခေါ်ယူပေးဖို့အတွက်တောင်းဆိုပါတယ်ဒါလိုမျိုးနျူကလ িয়ার လက်နက်တွေချထားရေးအစီအစဉ်ကိုရုရှားသမ္မတပူတင်ကစနေနေ့တုန်းကကြေညာခဲ့တာပါယူရေနီယံပမာဏအနည်းချင်းပါတဲ့ကြီးကဖောက်ချီစံတွေကိုဗြိတိန်နိုင်ငံကပြီးဖို့ပြီးခဲ့တဲ့ဘက်ကဆုံးဖြတ်ခဲ့တာပါဝင်ယူကရိန်းတပ်တွေကိုအနောက်နိုင်ငံတွေကစီးအကူအညီတွေတိုးမြှင့်ပေးလာတာကြောင့်လို့သူကပြောပါတယ်ရုရှားသမ္မတပူတင်ရဲ့ဒီစီစဉ်ဟာဘယ်လာရုစ်နိုင်ငံတွေမငြိမ်မသက်ဖြစ်လာစေမဲ့ခြေလှမ်းတရဖြစ်တယ်လို့ပဲရုရှားဟာဘယ်လာရုစ်ကိုနျူကလ িয়ার နဲ့တစ်စကံလုပ်ဖို့လှုပ်တာဆိုပြီးတော့ယူကရိန်းအမျိုးသားလူမျိုးရေးနဲ့ကာကွယ်ရေးကောင်စီအတွင်းမှုက Twitter account မှာရေးပါတယ်ဘယ်လာရုစ်မှာဗျူဟာမြောက်နျူကလ িয়ার လက်နက်တွေထားရှိမယ်ဆိုတာဟာ Belgium, Germany, Italy, Netherlands နဲ့ Turkey တို့မှာ American နျူကလ িয়ার လက်နက်တွေထားရှိတာနဲ့ဘာမှမကွဲပြားဘူးလို့ရုရှားသမ္မတပူတင်ကလည်းပြောပါတယ်အနီးမှာရှိတဲ့နောက်မဟာမိတ် NATO ရဲ့ကိုကာကွယ်ရေးအတွက်နျူကလ িয়ার လက်နက်တွေသူ့နိုင်ငံတွင်းကိုချထားပေးဖို့အတွက် Belarus သမ္မတ Alexander Lukashenko ကအတော်ကြာကြာနှစ်တော်ကြာကလေးကတောင်းဆိုထားတာဖြစ်တယ်လို့ရုရှားသမ္မတကပြောပါတယ်ဗျူဟာမြောက်နျူကလ িয়ার လက်နက်ဆူရဟာအားကောင်းတဲ့နျူကလ িয়ার ထိပ်ပူးတပ်တာဝပစ်ဒုံးနဲ့နှိုင်းရင်တော့မြေစစ်မြေပြည်တုံးအတော်လေးကိုအားပြောတဲ့နျူကလ িয়ার ထိပ်ပူးတပ်တာတိုပစ်လက်နက်တွေဖြစ်ပါတယ်။ရုရှားသမ္မတရဲ့ဒီကြေညာချက်ထွက်ပြီးတဲ့နောက်အခြေအနေတွေကိုမပြတ်ဆောင်ကြည့်နေတယ်လို့အမေရိကန်ကပြောပါတယ်။ဒါပေမဲ့လည်းရုရှားအနေနဲ့အခုချိန်ထိယူကရိန်းကိုနျူကလ িয়ার လက်နက်သုံးတိုက်ဖို့အတွက်ပြင်ဆင်နေတဲ့ဆိုတဲ့အထောက်အထားမရှိသေးဘူးလို့အမေရိကန်နိုင်ငံဒီလုံခြုံရေးကောင်စီပြောခွင့်ရသူအမျိုးသမီးကပြောပါတယ်။တချိန်တည်းမှာတော့ယူကရိန်းရှေ့ချမ်းရှိတဲ့ Zaporizhzhia နျူကလ িয়ার ဆက်ရုံရဲ့ဘေးကင်းလုံခြုံမှုအခြေအနေကိုအကဲဖြတ်ဖို့အတွက်ကုလသမဂ္ဂနျူကလ িয়ার အေဂျင်စီ IAEA ရဲ့အကြီးအကဲဟာအဲ့ဒီဆက်ရုံကိုတွားရောက်နေပါတယ်ခင်ဗျာ။